ရုရှားရဲ့ယူကရိန်းကိုကျူးကျော်တိုက်ခိုက်မှုဟာဆယ်စုနှစ်ပေါင်းများစွာအတွင်းကမ္ဘာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်အဆိုးဝါးဆုံးထိန်းချုပ်မှုတစ်ခုဖြစ်နေဥလတ်သမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးမီရှယ်ဘက်ရှလော့ကသတိပေးလိုက်ပါတယ
် Tens of millions of people remain in the country in potentially mortal
Ukraine နိုင်ငံထဲမှာကျန်းနေတဲ့တန်ပေါင်းများစွာသောပြည်သူတွေဟာအသည်ပေးဆွင့်ရတဲ့အန္တရာယ်ရှိနေပါတယ်စီးအရှိန်ကူးတဲ့ပိုးဆိုးလာရင်အန္တရာယ်ပိုကြီးတဲ့အတွက်ထူးဆိုးရင်တာပါတကြီးရွယ်ဦးတွေကိုဝင်ဆောင်တွေကလင်းငယ်တွေနဲ့မတန်ဆွမ်းသူတွေအပါအဝင်ပြည်သူထောင်ပေါင်းများစွာအခုခါမှာပောက်ကွဲမှုဒဏ်ကလွတ်မြောက်အောင်မြေယထားလိုက်တွေပုံခုစရာနေရာတွေမှာပုံနေကြတယ်လို့ကျေးဇူးပြင်းနေဂျနီဗာကုလသမဂ္ဂလူ့ခွင့်ကောင်စီအရေးပေါ်ဆွေးနွေးပွဲစတင်ချိန်မှာပြောတော်တာပါယူကရိန်းကိုရုရှားဝင်တိုက်တာသတင်းတပ်ပတ်အတွင်းမှာပဲတေဆွတ်သူ249ယောက်ပါဝင်ထိခိုက်ဒဏ်ရာသူအရသာ800ကျော်နေပြီဖြစ်ပြီးတကယ်ဆိုအရေးအတွက်ကဒီတဲ့ပိုများနိုင်တယ်လို့လည်းUNHCR ရုံးကပြောပါတယ်ဒါအပြင်ရုရှားတပ်တွေကလူနေထူထပ်တဲ့နေရာတွေကိုလေကြောင်းတိုက်ခိုက်တာလက်နက်ကြီးတွေရော့ကက်မျိုးစုံနဲ့ပစ်ခတ်တာတွေရှိနေကြောင်းနဲ့ဒီလိုတိုက်ခိုက်မှုကြောင့်ရပ်သားသေဆုံးမှုအများပြားရှိနေတယ်လို့လူနေအဆောက်အဦတွေရပ်ဖက်အခြေခံအဆောက်အုံတွေပျက်စီးမှုပါရှိနေတယ်လို့လည်းမဟာမင်းကြီးကပြောပါတယ်ကုလသမဂ္ဂဂျနီဗာရုံးဆိုင်ရာရုရှားသံတမန်ကြီးကတော့ယူကရိန်းဆိုတာဟာ2014ကစပြီးရုရှားဘာသာစကားပြောယူကရိန်းတွေကိုအမျိုးပြောင်းလုပ်နေပြီးဒါကိုကုလလူ့ခွင့်ကောင်စီကဘာမှမတားဆီးခဲ့ဘူးလို့ဆွဆဲပါတယ်